မြန်မာအချင်းထောင်တွေကနေပြန်လွတ်လာကြတဲ့ရိုဟင်ဂျာ800ကိုတနင်္လာနေ့တုန်းကရခိုင်ပြည်နယ်ကိုပို့ဆောင်ကြောင်း AFP သတင်းအေဂျင်စီကဖော်ပြပါတယ်။မြန်မာနှစ်ကူ21ရက်နေ့ကသမရရဲ့ပြစ်ဒဏ်လွတ်ငြိမ်းခွင့်ရတဲ့အချင်းသား2000ခွဲနီးပါးတဲ့မှာပါဝင်လွတ်မြောက်လာသူတွေဖြစ်ပါတယ်။သူတို့ကတော့ရေတပ်သင်္ဘောနဲ့ရန်ကုန်ကနေရခိုင်ကိုခေါ်ဆောင်လာတာဖြစ်ပါတယ်။ထောင်ကနေလွတ်လာသူ800တဲကလူပေါင်း600ကျော်ကိုတော့ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးပို့ဆောင်ခဲ့ပြီးကျန်းတဲ့လူ200ကိုတော့ဘင်္ဂလားဒေ့ရှ်နဲ့နေဆက်ကမြောက်ပိုင်းမြို့နယ်တွေကိုခေါ်ဆောင်သွားကြောင်းသူတို့ကိုတီးခြားခွဲထားရှိမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲဦးစိုးလွင်က AFP ကိုပြောဆိုထားပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဖြစ်နေချိန်မှာပဲသမရရဲ့ပြစ်ဒဏ်လူငယ်ကွန်းနဲ့အကျဉ်းသားတောင်းနေချီလွတ်မြောက်လာတာဖြစ်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့တနင်္လာနေ့ညပိုင်းအတည်ပြုချက်အရကိုဗစ် -19 ကူးစက်ခံအတည်ပြုလူနာ119ဦးရှိပါတယ်။ဒီထဲကသေဆုံးသူ9ဦးရှိပြီးရောဂါပိုးကင်းစင်လာသူ9ဦးရှိကြောင်းဒီထဲက6ဦးကဆေးရုံဆင်းသွားပြီဖြစ်ကြောင်းအစိုးရကပြောဆိုထားပါတယ်။ရန်ကုန်တိုင်းဝေဘာကြီးဆေးရုံမှာအထူးကျက်မှတ်ကုသပေးနေရသူ2ဦးရှိပြီးကျန်တဲ့သူတွေကတော့ကျန်းမာရေးအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းအစိုးရကပြောဆိုထားပါတယ်ရှင်။